အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ထားရှိမဲ့ဥပဒေချမ်းတရက်ကိုအမျိုးသားလွှတ်တော်မှဒီကနေ့ပဲတင်သွင်းလိုက်ပါတယ်မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြင်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနောက်ပြည်ထောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်ရည်ရွယ်တဲ့ဥပဒေချမ်းဖြစ်တယ်လို့ဆိုပါတယ်ဒီကြောင့်ပြည်စုံကတော့ VOA သတင်းတောက်မမေခါကနေပြည်တော်ကနေသတင်းပေးပို့ထားပါတယ်ရှင
်သမရဦးထင်ကျော်လက်မှတ်ထိုးပြဋ္ဌာန်းပေးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီဝင်မကွေးတိုင်းမဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညိုကဒီကနေ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်ဒီလိုတင်သွင်းရတဲ့ရည်ရွယ်ချက်ကတော့နိုင်ငံတော်နဲ့နိုင်ငံသားအကျိုးစီးပွားအတွက်အခုလိုတင်သွင်းခဲ့တာဖြစ်တယ်လို့ဦးအောင်ကြည်ညွန့်ကအမျိုးသားလွှတ်တော်မှာခုလိုပြောဆိုလိုက်ပါတယ်
။ပြီးခဲ့တဲ့2015ခုနှစ်နိုဝင်ဘာ10ရက်နေ့မှာကျင်းပခဲ့တဲ့ပါတီစုံအထူးထူးရွေးကောက်ပွဲမှာပြည်သူအများစုကယုံကြည်အားကိုးပြီးတခဲနဲ့ထောက်ခံပေးပေးခဲ့ကြတယ်။နိုင်ငံသူနိုင်ငံသားတို့ရဲ့မျှော်မှန်းချက်များနဲ့အကျိုးစီးပွားများကိုအတိုင်ပင်ခံပုဂ္ဂိုလ်ကပံ့ပိုးဆောင်ရွက်နိုင်ရန်အတွက်ကျွန်တော်အမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကနေပြီးတော့အစိုးရတင်သွင်းရခြင်းဖြစ်ပါတယ်
။ဥပဒေချမ်းမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်ပြည်အောင်စုလွှတ်တော်ကတာဝန်ပေးအပ်တာဖြစ်တယ်လို့အတိအလင်းဖော်ပြထားပါတယ်။ဥပဒေရဲ့ရည်ရွယ်ချက်တွေဖြစ်ပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီးပွားရေးစနစ်ပြည်ပြည်ရေးဖက်ဒရယ်ပြည်ထောင်စုနိုင်ငံတည်ဆောက်ရေးပြည်အောင်စုငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးတို့အတွက်အကြံဉာဏ်ပေးဖို့လှုံ့ဆော်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုခက်အပ်တဲ့အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဘလောက်ထိလုပ်ပိုင်ခွင့်ဩဇာတက်ရောက်ဖို့ရှိတယ်လဲဆိုတာကလည်းစိတ်ဝင်စားစရာအချက်တစ်ချက်ဖြစ်နေပါတယ်ဒီပေါ်မှာဦးအောင်ကြည်ညွန့်ကတော့အခုလိုပြောဆိုခဲ့ပါတယ
်ဘာလို့အာဏာဆိုတာရဲ့လို့မရှိဘူးအခုဒီဥပဒေကိုတခြားဖတ်ကြည့်လိုက်ရင်သိမယ်သူကဘာကောင်းစေအာဏာအနေနဲ့ပေးထားတာမဟုတ်ဘူးဒါမှမဟုတ်ဆက်ဆက်ပေးဖို့ရဲ့ညှိနှိုင်းပေးဖို့ရဲ့အကြံဉာဏ်ပေးဖို့ရဲ့အဲ့လိုဆက်ဆက်ညှိနှိုင်းအကြံဉာဏ်ပေးဖို့ရန်အတွက်အစိုးရအဖွဲ့အစည်းပေါင်းနဲ့လူမှုအဖွဲ့အစည်းနဲ့ခေါ်ယူတွေးဆနိုင်တဲ့အခွင့်အရေးရှိတယ်ဆိုတဲ့ကိစ္စရရဲ့အဲ့တော့ဒီလိုပေးလိုက်တဲ့အတွက်ကြောင့်ဘာကောင်းစေတာဝန်တစ်ခုအနေနဲ့ကိုသူရှိလာတော့လုပ်ပြရကံရတာကလက်တွေ့အနေနဲ့ပို့ပြီးတော့ကြာလာမယ်တွေးတင်တွေးတိုက်တယ်ဆိုတဲ့လူခေါ်တွေးခွင့်ရသွားမယ်ဆွေးနွေးလို့ရသွားမယ်တကယ်တော့သူကအကြံပေးတယ်ဆိုတာအဆုံးဖြတ်ပြုတာမဟုတ်ဘူးလေအဲ့တော့နောက်ဆုံးမိသူကပါခင်ဗျတခုခုကိုအပြီးပြတ်လုံနိုင်နေဆိုတဲ့အာဏာကိုပေးလိုက်တာမဟုတ်ဘဲနဲ့နိုင်ငံအတွက်လိုအပ်တဲ့စစ်ဆန်ညှိနှိုင်းမှုတွေအလားအပြန်အလှန်နားလည်မှုတိဆောက်တဲ့နေရာတွေမှာလုံတာကင်တာရှိအောင်လို့ကဒီဥပဒေကိုပြဋ္ဌာန်းပေးလိုက်တာ
အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ယာရုတက်တန်းဟာနိုင်ငံတော်သမ္မတရဲ့ယာရုတက်တန်းအတိုင်းဖြစ်ပြီးဒီဥပဒေဟာလည်းဒုတိယကျင်းပြောင်းစုလွတ်တော်တက်တန်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့တက်တန်းအတွက်သာဖြစ်တယ်လို့ဖော်ပြထားပါတယ်ကျန်ခါရေးပါတီဝင်တအုပ်ဖြစ်တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကတော့ဒေါက်ဆန်းစုကြည်တင်မဟုတ်ပဲနိုင်ငံအတွက်အကျိုးပြုနိုင်မဲ့ပုံကိုယ်တအုပ်ဦးကိုအခုလိုနိုင်ငံတော်အတိုင်ပင်ခံဖြစ်ထားမဲ့ဥပဒေမျိုးနောင်လာမဲ့နှစ်တွေမှာလည်းထားရှိနိုင်မှုမျှော်လင့်တယ်လို့ဆိုပါတယ
်။တကယ်ကျွန်တော်တို့ကတကယ်ဒီဥပဒေကနိုင်ငံလူနိုင်ငံသားအတွက်ဟိုဟာဖြစ်မယ်ဆိုရင်တော့ကျွန်တော်တို့နောင်9နှစ်နောင်10နှစ်မှာလည်းဒီတိုင်းသွားဖို့လည်းလိုပါလိုတာပေါ့။ဒီဟာကိုကျွန်တော်တို့ဒီဒီဥပါဒီပုံကိုယ်တွေကိုခံပြီးမှနောင်လာမဲ့ဟုတ်လားနောင်လာမဲ့ဒီပုံကိုယ်တွေဟိုဟာဖြစ်သွားလို့ရှိရင်နိုင်ငံလူနိုင်ငံသားအတွက်တကယ်အကျိုးရှိမယ်ဆိုရင်တော့ကျွန်တော်ထင်တာတော့နောင်ဒီတက်တာမဟုတ်ဘူးပေါ့နောင်အစိုးရတက်တဲ့ဖြစ်ဖြစ်နောင်အစိုးရတက်ဖြစ်ဖြစ်ကျွန်တော်လိုအပ်လို့ရှိရင်တော့ဒီတိုင်းပဲသွားတင်ပ
ါဒီဥပဒေစမ်းမှာအတိုင်ပင်ခံပုံကိုယ်ဟာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မဆန့်ကျင်စေဘဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးစီးပွားအတွက်အကြံပြုချက်တွေပေးဖို့လုံဆောင်မဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးပြည်အောင်စုလွတ်တော်ကိုတာဝန်ခံဖို့အတိုင်ပင်ခံပုဂ္ဂိုလ်ဟာဒီဥပဒေပါကြီးရွယ်ချက်တွေကိုအောင်မြင်စေဖို့အတွက်အစိုးရအဖွဲ့ဌာနဆိုင်ရာတွေအဖွဲ့အစည်းတွေအသင်းအဖွဲ့တွေလူပုဂ္ဂိုလ်တွေနဲ့ဆက်သွယ်ဆောင်ရွက်နိုင်ဖို့စတာတွေပါဝင်ထားပါတယ်အမျိုးသားလွှတ်တော်ကဥပဒေချမ်းကော်မတီဝင်ဦးအောင်သိန်းကတော့ဒေါက်ဆန်းစုကြည်ရဲ့ဥပဒေပါရည်တည်မှုအပေါ်အခုလိုပြောပြပါတယ
်ကျွန်တော်ဒီ2008ဖွဲ့စည်းပုံကြီးကကန့်ထားတဲ့အတွက်59ဆလုံးနဲ့ကန့်ထားတဲ့အတွက်ကြောင့်အသမရကိုတာဝန်ကိုဒေါက်ဆန်းစုကြည်မယူနိုင်တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်အဖြစ်ဒီသမရကိုလည်းအကြံပေးနိုင်တယ်လို့ကျွန်တော်တို့လွှတ်တော်ကိုလည်းအကြံပေးနိုင်တယ်ကျွန်တော်တို့ဒီဝန်ကြီးဖွဲ့တွေကိုလည်းကျွန်တော်အကြံပေးနိုင်တယ်ဆိုတဲ့အနေအထားမျိုးရကျွန်တော်ရွေးချယ်တဲ့သဘောဖြစ်ပါတယ်
အာနာယ NLD ပါတီကဒေါက်ဆန်းစုကြည်ကိုသမ္မတတင်မြှောက်ဖို့စီစဉ်ထားခဲ့ပေမဲ့တန်တက်ထားတဲ့အချိန်လေးကြောင့်ပုံစံတစ်မျိုးနဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်ဖို့ဒီစီစဉ်ကိုစီစဉ်ခဲ့တာဖြစ်တယ်လို့ပြောဆိုနေတာတွေလည်းရှိနေပါတယ်။ဒေါက်ဆန်းစုကြည်ကတော့ရွေးကောက်ပွဲမတိုင်ခင်ကတည်းကသမ္မတဖြစ်ဖို့တားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်ခဲ့ဘူးဆိုရင်သမ္မတအထက်မှနေမယ်လို့ပြက်ပြက်သားသားပြောဆိုထားပြီးဖြစ်ပါတယ်ရှင်။